Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်မတ်လ30ရက်နေ့တနင်္လာနေ့ညနေခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချက်မြေကြပါစေရှင်ကျမသင်္ကီထိုက်ပါ
မင်္ဂလာပါရှင်ကျွန်မကခင်မျိုးတက်ပါဒီညနေခင်းသတင်းတွေကိုကိုအောင်အောင်နဲ့အတူကြီးညာပေးပါပါဆွစ်ဇာလန်နိုင်ငံမှာအီရန်ရဲ့နျူကလ িয়ার စီစဉ်နဲ့ပတ်သက်ပြီးဆွေးနွေးရမှာအဓိကဆွေးနွေးဖို့လိုအပ်တဲ့ပြဿနာကြီး၃ရပ်ကိုအကျိတ်နဲ့ဆွေးနွေးနေတယ်လို့အနောက်နိုင်ငံညှိနှိုင်းသူတွေကပြောပါတယ်အမေရိကန်အောက်လွှတ်တော်အနည်းစုအမှများခေါင်းဆောင်နန်စီပလိုစီဦးဆောင်တဲ့အမေရိကန်ပါတီကြီးနဲ့ကိုယ်စားလှယ်ဖွဲ့ဟာဗုဒ္ဓဖူးနေမှာမြန်မာနိုင်ငံကိုလာရောက်မှာပါဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမသိငိထိုင
်ခောက်ပါပြီရှင်မြန်မာပြည်အရှေ့ပိုင်းနဲ့မြောက်ပိုင်းတိုင်းရင်းဒေသတွေကတိုက်ပွဲတွေအခြေအနေကိုသတင်းတွေကြေညာပြီးမှအရင်ဆုံးတင်ပြပေးတဲ့အခါမှာတော
့ဒီမနေ့ပါပဲတိုက်ပွဲဖြစ်ပါတယ်ခင်ဗျမြန်မာစံတော်ချိန်6နာရီခွဲလောက်စပြီးတော့အခုချိန်ထိဖြစ်နေတော့ပါပဲ။ဟိုလက်နဲ့ကြီးနဲ့ပြစ်ပေါ့ပြီးတော့ကြီးတက်တွေထိုးတက်ပေါ့။မလီကြောင်းတော့မရှိပါဘူးခင်ဗျ။အဲ့ကြီးတာတော့လည်းထူးခြားပါတယ်
ကိုကန့်လက်နက်ကင်တက်ရဲ့ပြောခွင့်ရဦးထွန်းမြတ်လင်းပါရှင်ဒီနောက်မှာတော့အင်ဒိုနီးရှားနိုင်ငံမှာကျွန်ပြုတ်ခိုင်းစေခံရတဲ့မြန်မာရှေလုတ်သားတွေအရေးအစိုးရဘက်ကလက်တွေ့ဆောင်ရွက်ပေးနေပြီလားဆိုတာနဲ့အတူအာဏာပိုင်းတို့တင်ထားတဲ့မြေအက၅သန်းကျော်ရှိတယ်လို့လေလာချက်တရက်ကဖော်ထုတ်လိုက်တဲ့အကြောင်းရွေးကောက်ပွဲသတင်းယူမဲ့သူတွေအတွက်လက်ဆွဲစာအုပ်ပြုစုဖို့စီစဉ်နေတဲ့အခြေအနေတွေကိုဒီညနေခင်းမှာနားဆင်ကြရမှာဖြစ်ပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါခင်မြို့တက်နဲ့ကိုအောင်အောင်တို့ကကြီးညာပေးကြပါအောင်ရှင်
ဆွစ်ဇာလန်နိုင်ငံမှာအီရန်ရဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပတ်သက်ပြီးဆွေးနွေးရမှာအဓိကဆွေးနွေးဖို့လိုအပ်တဲ့ပြဿနာကြီး၃ရပ်အတွက်အကျိတ်နဲ့ဆွေးနွေးနေကြတယ်လို့အမေရိကန်နဲ့အနောက်နိုင်ငံတွေကညှိနှိုင်းဆွေးနွေးသူတွေကပြောပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်တွေအတွက်မူပေါင်းတွေချမှတ်နိုင်ဖို့အတွက်မနေ့ဖန်အင်္ဂါမှာတတ်မှတ်ရမှာအပြီးလှုပ်ဆောင်နိုင်အောင်အီရန်နိုင်ငံခြားရေးဝန်ကြီးဂျာဗတ်ဇာရစ်နဲ့အမေရိကန်ဘရစ်တန်တရုတ်ပြင်သစ်ရုရှားနဲ့ဂျာမနီနိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေဟာစူးစမ်းနေကြတာဖြစ်ပြီးဒီကနေ့တနင်္လာနေ့မှာလဲဆွစ်ဇာလန်နိုင်ငံလူဇမ်းမြို့မှာဆက်လက်ပြီးဆွေးနွေးနေကြတာပါအီရန်ဘက်ကနျူကလ িয়ার လက်နက်မထုတ်ဖို့အတွက်အပြန်အလှန်နဲ့အီရန်ရဲ့စီးပွားရေးထိခိုက်အောင်တန်ခတ်ပိတ်ဆို့ထားမှုတွေကိုဖယ်ရှားပေးမဲ့မူပေါင်းကိုနှစ်ဖက်ညှိနှိုင်းသူတွေကအင်္ဂါနေ့မှာအပြီးချမှတ်နိုင်အောင်စူးစမ်းနေကြတာဖြစ်ပါတယ်။အပြီးသက်သဘောတူညီချက်ကိုတော့ဂျူလာကုန်မှာချမှတ်ရမှာပါ။အီရန်ကသူ့နိုင်ငံမှာရှိနေတဲ့တန့်စင်ပြီးသားယူရေနီယံတွေကိုနိုင်ငံရဲ့ခြားကိုပို့ဖို့ဆန္ဒရှိကြောင်းပြသခဲ့ပြီးတဲ့နောက်မှာတောင်ပေါ်ရာပုံရှိနေတဲ့ဒီတန့်စင်ပစ္စည်းတွေနဲ့ပတ်သက်ပြီးဘယ်လိုဖြည့်ရှင်းရမယ်ဆိုတာကိုလောလောဆယ်မှာတော့ဘာဆုံးဖြတ်ချက်မှမချရသေးဘူးလို့ American ထိပ်တန်းအရာရှိကြီးတူကဒီနေ့ထုတ်ပေါ်ပြောဆိုပါတယ်။အခုလိုများပြားတဲ့တန့်စင်ပြီးပစ္စည်းတွေကိုနိုင်ငံရဲ့ခြားပို့ဆောင်တာဟာနှစ်ဖက်လာပေါင်းများစွာဆွေးနွေးညှိနှိုင်းနေကြတဲ့အလုပ်ဖြစ်နိုင်တဲ့အနည်းတွေတဲကတစ်ခုဖြစ်တယ်လို့လည်းပြောပါတယ်
။နိုင်ဂျီးရီးယားနိုင်ငံရွေးကောက်ပွဲတာဝန်ရှိသူတွေသမရရွေးကောက်ပွဲရလဒ်ကြီးညာမှာကိုနိုင်ဂျီးရီးယားပြည်သူတွေဒီကနေ့မှာဆောင်ဆိုင်နေပါတယ်။ပြည်နယ်တီးတီးကမဲရီကိုဒီကနေ့တနင်္လာနေ့နေ့လယ်ကစာပြီးစီဆောင်ရည်တွေ့သွားမှာဖြစ်တယ်လို့နိုင်ဂျီးရီးယားရွေးကောက်ပွဲကော်မရှင် INEC ကတနင်္ဂနွေနေ့နှောင်းပိုင်းမှာပြောပါတယ်။ကိုစလေလောင်းအနေနဲ့ရွေးကောက်ပွဲမှာအပြတ်သက်အနိုင်ရဖို့ဆိုရင်ပြည်နယ်36ခုနဲ့မြို့တော်ကနှစ်ပုံသုံးပုံအရေးတွေ့ရှိတဲ့အ ਨੇ စုံ25ရာခိုင်နှုန်းမဲရေတက်ကိုရရှိဖို့လိုအပ်မှာဖြစ်ပါတယ်။သမရဂိုလက်ဂျိုနသန်ဟာသမရအဖြစ်2010ခုနှစ်ကတည်းကစတင်တာဝန်ထမ်းဆောင်ခဲ့တာဖြစ်ပြီးသူ့ရဲ့ပြည်သူ့ဒီမိုကရက်တစ်ပါတီကလည်း1999ခုနှစ်ကတည်းကနိုင်ငံသမရနေရာကိုချုပ်ကန့်ထားခဲ့တာပါ။ဒီရွေးကောက်ပွဲမှာသမရဂျိုနသန်ဟာ All Progressives Congress Party ကသမရကိုစလေလောင်းနဲ့စစ်တပ်အကြီးအကဲဟောင်းဖြစ်သူမိုဟာမဒူဘူဟာရီနဲ့ရှင်ပြိုင်နေတာဖြစ်ပါတယ်ခင်ဗျာ။
ဂျီမင်နိုင်ငံမှာအီရန်နဲ့ကြောက်တပ်နောက်ခံပေးထားတဲ့ဟူသီတပုံတွေလက်နက်ချတဲ့အထိတိုက်ထုတ်ဖို့အတွက်အာရဗ်ခေါင်းဆောင်တွေတန်ရိတ်တန်ချပြီးလှုပ်ဆောင်နေရမှာဆော်ဒီအာရေဗျဦးဆောင်တဲ့မဟာမိတ်တပ်ဖွဲ့တွေကမနေ့ညကတညလုံးကဒီကနေ့တနင်္လာနေ့မနေ့အထိပါဆက်ပြီးလေကြောင်းတိုက်ခိုက်မှုတွေလှုပ်ဆောင်နေပါတယ်။ဟူသီတပုံတွေကငင်းချမ်းအတွက်ဂျိုးပန်းချက်ကိုလက်မခံတဲ့အတွက်သူ့ကိုစစ်ကူပေးဖို့ပြီးခဲ့တဲ့သတင်းပတ်ထဲမှာဂျီမင်သမရအက်ဖ်ရာဘူးမန်ချောဟာရီရဲ့ပန်ကြားချက်ကြောင့်ရှစ်လျင်တွေနဲ့ဆန္ဒမျိုးတော်နဲ့အနီးတဝိုက်မှာပြစ်မှတ်ထားပြီးတိုက်ခိုက်ပေးနေတာအခုဆိုရင်9ရက်ထဲရောက်လာပြီဖြစ်ပါတယ်။ဟူသီတပုံတွေဟာစက်တမလကလေးကစပြီးဆန္ဒကိုတင်ပိုက်ထားတယ်လို့ပြီးခဲ့တဲ့သတင်းပတ်တွေထဲမှာမစ္စတာဟာရီထွက်ပြေးပုန်းရှောင်နေတဲ့အေဒင်စိတ်ကမ်းမျိုးဘက်ကထိုးစစ်တွေဆင်ခဲ့တာပါ။မစ္စတာဟာရီကအီဒင်ကနေအုပ်ချုပ်နိုင်မှုစူးစမ်းနေရကပြီးခဲ့တဲ့လတည်းမှာပဲရီယက်ဘက်ကိုထွက်ခွာရတာဖြစ်ပါတယ်။
ဆီးရီးယားနိုင်ငံတွင်းကအကြမ်းဖက်သမားတွေကိုအမေရိကန်ဦးဆောင်တဲ့မာမေးအဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုစတင်ကြတဲ့ကဒီ IS အဖွဲ့တွေကိုထောက်ခံမှုပိုများလာတယ်လို့ဆီးရီးယားသမ္မတဘရှောက်အယ်အာဆက်ကပြောပါရတယ်။တနင်္ဂနွေနေ့က CBS ရုပ်သံဌာနကထုတ်လွှင့်တဲ့တွေ့ဆုံမေးမြန်းချက်မှာမစ္စတာအာဆက်က IS တွေရဲ့အကြမ်းဖက်စစ်သွေးကြဆူဆောင်းမှုဟာစက်တင်ဘာလလောက်ကတည်းကပိုအားကောင်းလာတယ်လို့ဆိုပါရတယ်။ဆီးရီးယားနိုင်ငံဟာဓာတ်လက်နက်တွေသုံးပြီးအရသားတွေကိုတိုက်ခိုက်ခဲ့တယ်ဆိုရဲအနောက်နိုင်ငံတွေရဲ့ပြောဆိုမှုအပေါ်မှာလည်းစုံစမ်းစစ်ဆေးသူတွေအနေနဲ့ဒီလိုကလိုရင်းတန်းငွေ၃ဆွဲတိုက်ခိုက်မှုရှိမရှိစုံစမ်းစစ်ဆေးမှာကိုသူ့အနေနဲ့ကန့်ကွက်စရာမရှိဘူးလို့မစ္စတာအာဆက်ကပြောပါရယ်မစ္စတာအာဆက်ဟာအမေရိကန်နဲ့လည်းတွေ့ဆုံဆွေးနွေးဖို့တကားဖွင့်ထားပေမဲ့သူ့ရဲ့အနေထားနဲ့ပတ်သက်ပြီးပြောဆိုဆွေးနွေးဖို့တော့ကဘာကြီးကငင်းဆန်နေတယ်လို့ဆိုပါရယ်အမေရိကန်ဘက်ကတော့စီးရီးယားပြည်တွင်းပြည်ပခါတွေမှာတွေ့ဆုံဆွေးနွေးအဖြစ်ရှာနိုင်ရင်တော့သမ္မတအာဆက်ဟာစီးရီးယားအနာဂတ်မှာပါဝင်နိုင်တော့မှာမဟုတ်ကြောင်းအချင်းတော်တော်ကြကြကလေးကပြောထားတာပါအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရ Jeff Reckie ကလည်းလွန်ခဲ့တဲ့အပတ်တွင်ပြောဆိုရမှာ Mr. Arsenal နဲ့သူအစိုးရဖွဲ့ဝင်တွေရဲ့လက်ဟာသွေးစွန်းနေတယ်လို့ဆိုပါတယ်သဘောထားပြောပြောင်းတဲ့အလဲအလက်စီးရီးယားတိုက်ခိုက်နေတဲ့တွေးဆွန်ဆွေးနွေးဖို့ဆန္ဒရှိကြောင်းကိုလည်း Mr. Arsenal အနေနဲ့ပြသနိုင်ခြင်းမရှိဘူးလို့သူကပြောပါတယ်ခင်ဗျာ
VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်အမေရိကန်အောက်လွှတ်တော်အနည်းစုအမတ်များခေါင်းဆောင်နန်စီပလိုစီဦးဆောင်တဲ့American Party ကြီးနဲ့ကိုယ်စားလှယ်ဖွဲ့ဟာ April 1ရက်ဗုဒ္ဓဖူးနေ့မှာမြန်မာနိုင်ငံကိုလာရောက်ဖို့ရှိပါတယ်။မြန်မာနိုင်ငံကိုလာရောက်ရှင်မှာနေပြည်တော်နဲ့ရန်ကုန်မြို့တွေကိုတွားရောက်ပြီးအစိုးရတာဝန်ရှိသူတွေနဲ့ရောတခြားလူမှုအဖွဲ့အစည်းတာဝန်ရှိသူတွေနဲ့ပါတွေ့ဆုံပြီးလုံခြုံရေးပူးပေါင်းမှုဆောင်ရွက်မှုဆိုင်ရာကိစ္စရပ်တွေလူ့ခွင့်ရေးအထူးသဖြင့်အမျိုးသမီးရပိုင်ခွင့်တွေအလို့သမားအရေးလူနည်းစုကိုယ်ကွယ်တဲ့ဘာသာရေးဆိုင်ရာနဲ့ကုံတွင်ရေးတိုးမြင့်မှုဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးဖို့ရှိတယ်လို့ Miss Pelosi ရုံးကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ Miss Pelosi ဟာ2009ခုကနေ2011ခုနှစ်ထိအောက်လွှတ်တော်ဥက္ကဋ္ဌဖြစ်နေတာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီး American သမိုင်းမှာထင်ရှားတဲ့ထိတ်တန့်နိုင်ငံရေးသမားတစ်ဦးဖြစ်ပါတယ်။အာရှဒေသ၅နိုင်ငံခီးစဉ်ထွက်ခွာလာတဲ့ Miss Pelosi နဲ့အဖွဲ့ဟာကမ်ဘောဒီးယားနိုင်ငံကိုစနေနေ့မှာရောက်ရှိမှာဖြစ်ပြီးဗုဒ္ဓဖူးနေ့မှာမြန်မာနိုင်ငံကိုလာရောက်ဖို့ရှိတယ်လို့ဒေတာရင်းဗီယက်နမ်၊ကိုရီးယားနဲ့ဂျပန်နိုင်ငံတွေကိုလည်းတွားရောက်မှာဖြစ်ပါတယ်။အာရှဒေတာရင်းစင်ကာပူမှုတွေအပြင်ကုန်သွယ်ဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတည်ရမှုတွေကိုသိနိုင်မှုအတွက်လာရောက်တဲ့ဒီခီးစဉ်အတွင်းဒီမိုကရက်တစ်နဲ့ရီပူဘလီကန်ပါတီတွေကဗန်နာရေးစွန့်ရင်နဲ့တရားရေးဆိုင်ရာအထက်လွှတ်တော်အမတ်တွေလည်းလိုက်ပါလာမှာဖြစ်ပါတယ်။
ဒီကနေ့တနင်္လာနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓာကာမှာလူသုံးဦးကစာရေးဆရာဘလော့ဂါတဦးကိုဓာတ်နဲ့ခုတ်တက်ခဲ့ပါတယ်။ဒီမှုနဲ့ပတ်သက်လို့တန်လျာရှိသူ၃ဦးထဲက၂ဦးကိုဖမ်းဆီးထားနိုင်ပြီးသူတို့ဟာဘာသာရေးကြောင့်ကအကြောင်းသားတွေဖြစ်တယ်လို့ရဲတွေကပြောပါတယ်။မွတ်စလင်ဘာသာဝင်အများစုနေထိုင်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာလွတ်လပ်စွာစင်စါတွေးခေါ်မှုကိုတံမိုးထားတဲ့စာရေးဆရာတွေကိုအခုနှစ်ပိုင်းတွေအတွင်းတိုက်ခိုက်မှုတွေရှိလာပါတယ်။လွန်ခဲ့တဲ့လတုန်းကလည်းဘာသာရေးအစိုးရမှုကိုဆန့်ကျင်ရေးသားတဲ့ထင်ရှားတဲ့ဘင်္ဂလားဒေ့ရှ် American Blogger တဦးဖြစ်တဲ့ Avijit Rai ကိုတည်ရက်အထိဓာတ်နဲ့ခုတ်တက်ခဲ့ပါတယ်။လွန်ခဲ့တဲ့နှစ်ကထုတ်ပြန်တဲ့နေစည်းမချသတင်းတောက်များအဖွဲ့ကထုတ်ပြန်တဲ့နိုင်ငံပေါင်း180ရဲ့သတင်းလွတ်လပ်ခွင့်အဆင့်တန်းကိုဖော်ပြရမှာဘင်္ဂလားဒေ့ရှ်နိုင်ငံဟာ146နေရာမှာရှိနေပါတယ်။
American နဲ့တောင်ကိုရီးယားတပ်တွေနှစ်ဆင်ချင်းပါတဲ့ 4Eagle ပူးတွဲစီးလေ့ကျင့်မှုတွေကလေ့ကျင့်ရင်းတစ်ခုဖြစ်တဲ့ကန်တက်လေ့ကျင့်ရင်းကိုဒီကနေ့တနင်္လာနေ့မှာတောင်ကိုရီးယားနိုင်ငံပိုဟွန်စိတ်ကမ်းမြုပ်လေးနားမှာပြုလုပ်ခဲ့ကြပါတယ်။ American တပ်တွေနဲ့တောင်ကိုရီးယားတပ်တွေပါဝင်ဖြည့်ရှင်းမယ်ပြဿနာတစ်ခုနဲ့ဂျုံလာရင်ဘယ်လိုချင်းချောက်မှုမျိုးကိုမဆိုကိုရီးယားပြည်သူတွေအန္တရာယ်ကင်းအောင်ကာကွယ်ပေးနိုင်ဖို့အကောင်းဆုံးလှုပ်ဆောင်နိုင်မယ်လို့ American ရေးတဲ့က Justin Whitaker ကပြောပါတယ်။ဒီစီးလေ့ကျင့်မှုမှာရေရက်နဲ့ Marine တပ်သား 9,600 လောက်ပါဝင်ပြီးရေရက်သင်းမော 30 နဲ့ကန်တက်ရင်အများပြားပါဝင်တယ်လို့မြောက်ကိုရီးယားစစ်တပ်အရာရှိတွေကပြောပါတယ်။ဒီလအစောပိုင်းတုန်းကတော့အခုလိုပူးတွဲစီးလေ့ကျင့်မှုမစတင်ခင်နိုင်ပိုင်းတွင်းမှာပဲမြောက်ကိုရီးယားဘက်ကလည်းအရှိတ်ဘက်ကဲယွန်းကိုတာတိုပစ်ဒုံးကျည်နှစ်ဆင်းနဲ့ပစ်ခတ်ခဲ့ပါတယ်။အခုပြုတ်လုံနေတဲ့ပူးတွဲစီးလေ့ကျင့်မှုကို April 24ရက်နေ့အထိပြုတ်လုံမှာပါ။
ပထမဆုံးအကြိမ်ဆိုလာ Impost 2နေအောင်ကြီးဆွမ်းရင်သုံးလေရင်နဲ့ကဘာပတ်ဖို့ကြိုးစားနေတဲ့လေရင်မှု Bertrand Picker နဲ့ Andre Bosch Back တို့ဟာမြန်မာနိုင်ငံမှာခီးစဉ်တစ်ထောက်နားပြီးတဲ့နောက်ဒီကနေ့တနင်္လာနေ့မှာတရုတ်နိုင်ငံကိုထွက်ခွာသွားကြပါပြီ။တနင်္လာနေ့မနက်3နာရီခွဲလောက်မှာမန်လေးမြို့ကနေထွက်ခွာပြီးတရုတ်နိုင်ငံကို19နာရီကြာပြန်တက်မှာပါ။ချုံကင်းမြို့ကိုအရင်ပြန်တက်ပြီးအစအစအရင်အဆင်ပြေမယ်ဆိုရင်အဲဒီကနေနောက်တစ်နေ့မှာနန်ကျင်းမြို့ကိုဆက်လက်ပြန်တက်မှာဖြစ်ပါတယ်။Washington, the voice of America, VOA.
ထိတ်တဲရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုအောင်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုတက်လှည့်နှားဆင်ကြရအောင်ပါ။မြန်မာအစိုးရတပ်တွေနဲ့ကိုကန့်တပ်ဖွဲ့ KIA ကချင်တပ်ဖွဲ့တို့ကြားဒီကနေ့မှလည်းတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေပါတယ်။တိုင်းရင်းသားလက်နက်ကိုင်ကိုယ်စားလှယ်အဖွဲ့နဲ့မြန်မာအစိုးရငြိမ်းချမ်းရေးဖော်ဆောင်မှုအဖွဲ့တို့ရန်ကုန်မြို့မှာဆွေးနွေးပွဲတွေဆက်လုပ်နေပေမဲ့တိုက်ပွဲတွေအခြေအနေကတော့ပိုပြီးတော့ပြင်းထန်လာပွဲရှိတယ်လို့လည်းတိုင်းရင်းသားလက်နက်ကိုင်တွေဘက်ကသုံးသပ်ပါတယ်။အကြောင်းစုံကိုကိုညံဝင်းအောင်ကတင်ပြပေးထားပါတယ်ရှင
်။ရှမ်းပြည်နယ်အရှိမြောက်ဘက်ခြမ်းတရုတ်နယ်စပ်နာကရှင်ခုတ်တန်ဒေသကိုကန့်စစ်စခန်းတွေကိုမြန်မာအစိုးရတပ်တွေကတိုက်ခတ်ရေးနှီးပြူဟာပြောင်းပြီးဒီကနေ့မနေ့အစောပိုင်းကစလို့ထိုးစစ်ဆင်နေကြောင်းကိုကန့်တပ်ဖွဲ့ MMDA ရဲ့ပြောခွင့်ရသူဦးထွန်းမြတ်လင်းကပြောပါတယ
်။ဒီမနေ့ပါပဲတိုက်ပွဲဖြစ်ပါတယ်ခင်ဗျ။မြန်မာစံတော်ချိန်6နာရီခွဲလောက်စပြီးတော့အခုချိန်ထိဖြစ်နေတော့ပါပဲ။ဟိုလက်နဲ့ကြီးနဲ့ပြစ်ပေါ့ပြီးတော့ကြီးတက်တွေထိုးတက်ပေါ့။အလီကျောင်းတော့မရှိပါဘူးခင်ဗျ။ဒါပေမဲ့ကြီးတက်တော့လည်းထူးခြားပါတယ်။ကွန်မန်ဒိုလိုဘာလို့တက်တက်ပေါ့နော်။သူတို့ကြီးတက်ထိုးတဲ့အချိန်။သူတို့ကဒီလူနေနေနဲ့တတုပ်အရင်ဟိုမှာ၄ယောက်၃ယောက်တစ်ဖွဲ့၄ယောက်၃ယောက်တစ်ဖွဲ့အဲ့လိုတစုတစုကြီးအဲ့လိုပေါ့နော်။ထိုးတက်ပါတယ်ခင်ဗျ။အားလုံးပေါင်းလိုက်3 400တော့ရှိပါတယ်။ဟိုမှာစစ်ကျောင်းတစ်ကျောင်းကိုသူတို့အနည်းဆုံး300 400တော့သုံးပါတယ်အခု။လှုပ်ရှားမှုနည်းနည်းမြင်ပါတယ်အဲ့တက်က။ခုရပိုင်းဖြစ်နေတာတနေရာတည်းပဲဗျအဲခုတ်ထံပတ်ဝန်းကျင်မှာပဲမနေ့တော့ကတော့ကျတို့ဟိုမဲကျန်တန်ရောက်တာ၄ယောက်လားမသိဘူးကျွန်တော်ကြားတယ်ကိုကန့်ဖက်ကပါဒီနေ့ကတော့မကြားရသေးပါဘူးခင်ဗ
ျကိုကန့်ဒေသကိုအစိုးရတပ်တွေကထိန်းချုပ်ထားလိုက်နိုင်ပြီလို့ပြီးခဲ့တဲ့ရပိုင်းနေ့အတွင်းအာဏာရပြည်ကံပြူးပါတီရဲ့မီဒီယာတွေမှာဖော်ပြလာတာတွေရှိပါတယ်ဒီအခြေအနေတွေဟာမမှန်ကန်ဘူးလို့ MNDAA ဘက်ကညှင်းဆိုကြောင်းဦးထွန်းမြတ်လင်းကပြောပါတယ်
ကျွန်တော်ပြီးခဲ့တဲ့ရက်ပိုင်းပြောလို့ပဲအဲ့ခုတ်ထံပတ်ဝန်းကျင်မှာကျွန်တော်သခန်းသေးလေးတစ်ခုရှိခဲ့ဒါပေမဲ့တိုက်ပွဲမဖြစ်ပါဘူးခင်ဗျတိုက်ပွဲမဖြစ်ဘဲနဲ့ကျွန်တော်က strategy ရကျွန်တော်နောက်ကိုနည်းနည်းလေးထုတ်ထားတာရှိပါတယ်ခင်ဗျကျွန်တော်ဒီလိုနေနေတာတော်တော်ကြာနေပါပြီခင်ဗ
ျအစိုးရတပ်တွေကကိုကန့်ဒေသဘက်မှာအခုလိုထိုးစစ်ဆင်နေတယ်လို့ KIA ကချင်လွတ်လပ်ရေးတပ်ဖွဲ့တပ်မဟာ3 area ဖြစ်တဲ့မန်စီမြို့နယ်ထဲမှာလည်းထိုးစစ်တွေရှိနေတယ်လို့ KIA အဖွဲ့ရဲ့ငင်းငယ်ရေးဆိုင်ရာညှိနှိုင်းကော်မတီရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးတောင်ခါကပြောပါတယ်
။ဒီနေ့အဲ့တဝိုင်းပဲလေအဲ့ဒီနေရာကဟိုရှေ့တိုးတောက်ဆုပ်ဖြစ်နေတာ။မန်စီမြို့နယ်ဗမော်ခင်မန်စီမြို့နယ်အတေပြောင်းတော့မသိဘူး။ဒါပေမဲ့ပြင်းလာတဲ့အနေအထားရှိတယ်။သူကအခုတမဆက်ဆက်ဆိုင်ရင်၄၅ရင်းလောက်ရှိပြီအဲ့ဒီနေရာမှာသူတို့တတ်ထထားတာပေါ့။အဲ့ဒီတဝိုင်းကဒေသခံတွေကဗမော်ဘက်နဲ့ဟိုရှမ်းပြည်မြောက်ပိုင်းပေါ့။အဲ့ဒီဘက်မှာသူတို့ IDG အနေနဲ့တင်းချောင်းနေကြပါပြီ။ဒါကဟိုစစ်ဖြစ်တဲ့ကတည်းကနေတင်းချောင်းနေကြ။အခုကတသိန်းနှစ်တောင်းပေါ့အားလုံးစုစုပေါင်းနေတော့ငါလောက်ရှိရ
။မတ်လ30ဒီကနေ့မှာလက်နက်ကိုင်တိုင်းရင်းသားကိုယ်စားလှယ်အဖွဲ့ NCCT နဲ့မြန်မာအစိုးရညီညာရေးဖော်ဆောင်မှုအဖွဲ့ UPWC တို့ရန်ကုန်မြို့မှာဆွေးနွေးနေကြပေမဲ့လက်တွေ့မှာတိုက်ပွဲအခြေအနေတွေပိုပြင်းထန်လာပွဲရှိတယ်လို့ဦးတောင်ခါကသုံးသပ်ပါတယ်။
ပေါ်ပြန်လာမယ့်အနေထားပဲရှိပါတယ်ကျွန်တော်တို့ကြားရတဲ့သတင်းအရကတော့စက်ကားတွေအမြောက်များလဲတက်လာပြီလူရင်းအမြောက်များလဲတက်လာပြီနေရင်ပြန်ရင်လဲသူတို့ဟိုစားတက်နိုင်တယ်လို့ပေါ့သူတို့ဘက်ကနေရင်အဖြစ်တင်းပြီးတော့ပြင်ဆင်ထားတဲ့နေသားတွေရှိတယ်ဆိုတော့အနေထားကတော့ဒီထက်ပိုပြန်လာပဲပုံစံပါပဲဒါပေမဲ့မပြောတတ်ဘူးဒီကနေ့ရဲ့ SCCD နဲ့ UPWC တွေရဲ့ဒီနေ့30ရက်နေ့မှာဆွေးနွေးမယ်ဆိုတဲ့ဟာလေဒီဝေးတဲမှာဘေပုံပင်ကြီးကအလျှော့တင်းရှိမလဲတော့ကျွန်တော်တို့တေးစားမပြောတတ်ပေမဲ့လည်းမြေပြင်အနေထားကိုကြည့်ရတာတော့ဒါပိုပြင်းလာမယ့်အနေထားရှိပါတယ
်တစ်ဖက်မှာငင်းငယ်ရေးဆွေးနွေးနေတယ်ဆိုပေမဲ့အခြားတစ်ဖက်မှာတော့စီရင်နီယာဖီအားပေးတဲ့နီလန်ဟောင်းကိုမြန်မာအစိုးရကအသုံးပြုနေတယ်လို့ KIO အဖွဲ့ကသုံးသပ်ပြောဆိုပါတယ်ခင်ဗျာ
ကိုညာဝင်းအောင်စူးစီးတင်ပြပေးခဲ့တာပါရှင်အခုကတော့အင်ဒိုနီးရှားနိုင်ငံမှာအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့မြန်မာတွေကိုအစိုးရဘက်ကလက်တွေ့အကူအညီပေးနေပြီလားဆိုတာကိုကြည့်ကြရအောင်ပါအင်ဒိုနီးရှားရေပိုင်နယ်ထဲကကျွန်းနေပေါ်မှာတောင့်တင်နေတဲ့နိုင်ငံသားရွှေပြောက်အလုပ်သမားတွေတဲကမြန်မာနိုင်ငံသားတွေအတွက်အစိုးရကအကူအညီပေးဖို့စီစဉ်နေပါတယ်လို့မြန်မာအစိုးရတာဝန်ရှိသူတဦးကပြောပါတယ်ကြေးကျွန်းလို့စေခိုင်းခံရသူတွေထွက်ပေါ်ခဲ့ပြီးနောက်မှာပဲဒီမြန်မာနိုင်ငံသားတွေအပါအဝင်ထိုင်းပင်လယ်စာကုမ္ပဏီတွေကအတ္တမခိုင်းစင်မှုတွေရှိခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပြီးတော့နောက်မှာပဲမြန်မာနိုင်ငံသားတွေအတွက်အကူအညီပေးဖို့စပြီးတော့စီစဉ်နေတာဖြစ်တယ်လို့လဲထိုင်းနိုင်ငံဆိုင်ရာမြန်မာအလုပ်သမားတန်အရာရှိကပြောပါတယ်အသေးစိတ်ကိုတော့မဆုမွန်ကတင်ပြထားပါတယ်ရှင်
ဟုတ်ပါတယ်အင်ဒိုနီးရှားကျွန်းနယ်ပေါ်မှာနှစ်တင်နဲ့ချီပြီးတော့ကြေးကျွန်းတပွဲခိုင်းစေခံရသူတွေထိုင်းငါးဖန်းဆက်လေတွေမှာအလုံးလုံးကရင်နဲ့အခုနောက်ဆုံးတောင်းတင်နေသူမြန်မာနိုင်ငံသားတွေအတွက်အကူအညီပေးမှာဖြစ်တဲ့အကြောင်းထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတပ်ရုံးကထိုင်းနိုင်ငံဆရာမြန်မာလူသမားရေးရတန်အရာရှိကပြောဆိုလိုက်တာပါအထူးသဖြင့်ကတော့ထိုင်းနိုင်ငံရဲ့ပင်လယ်စာလုပ်ငန်းတွေအတွက်အတရားဓမ္မစေခိုင်းခံခဲ့ရတဲ့ဆိုတဲ့မြန်မာနိုင်ငံသားတွေနဲ့တွေ့ဆုံမေးမြန်းချက်တွေပါဝင်တဲ့ AP သတင်းဌာနရဲ့စုံစမ်းဖော်ပြချက်ထွက်ပေါ်ခဲ့ပြီးတဲ့နောက်မှာမြန်မာအာဏာပိုင်တွေဘက်ကတုံ့ပြန်ဆောင်ရွက်လာတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့တောက်ကြနေ့မှာတုန်းကတော့အင်ဒိုနီးရှားနိုင်ငံမှာတောင်းတင်နေတဲ့အလုသမားတွေကထိုင်းနိုင်ငံသား22ယောက်ကိုနေရရင်ပြန်ခေါ်လာနိုင်ခဲ့တာပါ။ထိုင်းနိုင်ငံဆိုင်ရာမြန်မာအလုသမားတန်ရာရှိဦးသိန်းနိုင်ကတော့အလားတူမြန်မာနိုင်ငံသားတွေအတွက်ကူညီဖို့စတင်ဆောင်ရွက်နေပြီလို့ VOA ကိုပြောပါတယ်
။ကျွန်တော်ကလည်းနေပြီးတော့လည်းအဲ့ဒါကိုတို့ကျွန်တော်တို့ထိုင်းမှာတော့အဲ့လိုဆောင်ရွက်နေတာရှိတယ်။အဲ့ဒီချိန်မှာကျွန်တော်ကလည်းမြန်မာခုနကရေလုံသားလည်းအဲ့ဘက်ရောက်နေတာလည်းကျွန်တော်ကသတင်းနာဖတ်လိုက်တာကျွန်တော်တို့ကအင်ဒိုနီးရှားဘက်မှာတော့ဖြစ်နေတယ်လို့ကြံကြတာပါနော်မြေမီမှာရှိတယ်ဆိုတော့လည်းခဏခဏ confirm ဖြစ်တော့လေအဲကျွန်တော်တို့ကအဲ့လို confirm လုပ်နေပါတယ်ဆိုတော့ကျွန်တော်ကအဲ့လိုအဲ့လိုတော့မိတာပြောတာတင်ကြတာလေအဲ့ဒီတည်းကျွန်တော်ကအချိန်မှာတော့သတင်းကတော့အဲ့လိုကနေကျွန်တော်ကလည်းဘယ်လိုလုပ်ရင်ကောင်းမလဲဆိုတော့လမ်းတင်ရတယ်အတိအားပဲပြောပါမယ
်အင်ဒိုနီးရှားနိုင်ငံကကျွန်းနေပေါ်မှာအကြောင်းအမျိုးမျိုးနဲ့တောင်းတင်နေကြတဲ့မြန်မာနိုင်ငံသားတွေအပါအဝင်နိုင်ငံခြားသားရွှေပြောင်းအလုသမား4000လောက်ရှိမယ်လို့ခန့်မှန်းထားကြောင်းလဲနိုင်ငံတကာရွှေပြောင်းအလုသမားအရေးဆောင်ရွက်နေတဲ့ IOM ကတောက်ကြနေတော့ကပဲပြောဆိုထားပါတယ်ဒီအထဲမှာတချို့ဟာနှစ်ပေါင်းများစွာကြေးကျုံလို့စေခိုင်းခံထားရသူတွေပါဝင်တယ်လို့တချို့ကတော့နိုင်ငံခြားကငါးဖမ်းသင်းမော်တွေအင်ဒိုနီးရှားရေပိုင်နဲ့မှာဖမ်းဆီးခွင့်မပြုဖို့လွန်ခဲ့တဲ့ငါးလကမှာအင်ဒိုနီးရှားနိုင်ငံကဥပဒေပြဋ္ဌာန်းလိုက်ပြီးတဲ့နောက်အလုရှင်တွေကငါးဖမ်းသင်းမော်သားတွေကိုကျိုးနေပေါ်မှာစွန့်ပစ်ခံခဲ့ရသူတွေဖြစ်တယ်လို့လည်း IOM ကပြောပါတယ်ဒီလို AP သတင်းဌာနရဲ့ဖော်ထုတ်ချက်ပေါ်ပေါက်ခဲ့ပြီးတဲ့နောက်မှာတော့ထိုင်းဝန်ကြီးချုပ်ကလည်းလူမောင်ခိုလုပ်ငန်းတွေကိုနှိမ်နှင်းမှုကတိပြုခဲ့တာပါထိုင်းနိုင်ငံဆိုင်ရာမြန်မာအလုသမားတန်ရာရှိဦးသိန်းနိုင်ကတော့အလုသမားခွင့်ရအချိုးဖောက်ခံရဆုံးနဲ့လူကုန်ကူးမှုတွေအဖြစ်များတဲ့ငါးဖမ်းလုပ်ငန်းတွေကရေလုံသားတွေအတွက်ထိုင်းမြန်မာနှစ်နိုင်ငံအစိုးရပူးပေါင်းပြီးလဲရေလုံသားတွေတရားဝင်အလုပ်လုပ်ကင်ခွင့်လက်မှတ်ထုတ်ပေးဖို့စီစဉ်နေတယ်လို့ပြောပါတယ်
ကျွန်တော်ကနောက်ကျရေလုံသားတွေနဲ့ပတ်သက်လို့ရှိရင်လည်းတို့ရဲ့ဥပဒေရှိတော်မှာတို့အဲတင်ပြပြီးအတူတူလို့ပြောတယ်အဲကျွန်တော်စီတော့တရားဝင်တော်မလာဘူးအခုကျွန်တော်ဧပြီလ1ရက်နေ့ကနေစပြီးမှဂျွန်30ရက်နေ့ထိအဲရေလုံသားတွေကိုလည်းပဲဘက်ကရိုက်ပြီးတဲ့ဟာရိုင်နေတဲ့ခွင့်ရိုင်လူတဲ့ခွင့်တို့တရားဝင်လို့တော်မှာဖြစ်ပါတယ်အဲ့ဒါလေးတွေလည်းကျွန်တော်ကပေါ်ဆောင်ရလည်းရှိပါတယ်ကိုယ်ပေါ်မှာပဲဖြစ်ဖြစ်ရေပေါ်မှာဖြစ်အလုပ်သမားတွေကိုဟိုပါတော့နော်ရှိပါလို့သမားတွေကတရားဝင် MOU နဲ့လာစီခြင်းနဲ့အဲ့မှာလည်းကျွန်တော်ကစည်ရင်းစရားနဲ့မှတ်တမ်းမှတ်ရာနဲ့ကျွန်တော်ကလေအဲဘယ်အေဂျင့်နဲ့လာတာလဲအဲလောကလာတာအပြင်းမရဘူးလားအဲ့ဒါဆိုကျွန်တော်ကဟိုဘလူးဆက်တွေ့ရပါကြတော့ကျွန်တော်တို့မှလည်းပတ်တန်းရှိတော့ဒီကူဆောင်ရတယ်ကောင်းတယ်အဲ့ဒါကြောင့်ကျွန်တော်တို့ကသက်စရာထိုင်းနိုင်ငံအစိုးရကိုကျွန်တော်ကတရားဝင်ဆွေးနွေးလို့လည်းကောင်းတယ်တင်ပြလို့လည်းကောင်းပါတယ်
မြန်မာနိုင်ငံသားတွေအပါအဝင်နိုင်ငံခြားသားရွှေပြောင်းအလုပ်သမားတွေအပေါ်မှာလူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့ထိုင်းနိုင်ငံရဲ့ပင်လယ်စာလုပ်ငန်းနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကလည်းအထူးစိုးရိမ်နေအကြောင်းနဲ့အလုပ်သမားတွေကိုအကာအကွယ်ပေးဖို့ကိုလည်းထိုင်းဆိုရကိုတောင်းဆိုခဲ့တာပါထိုင်းဆိုရတာဝန်ရှိတဲ့သူတွေကတော့အလုပ်သမားတွေအခွင့်အရေးဆိုးဆိုးဝါးဝါချိုးဖောက်နေတယ်လို့မကြာခဏဝေဖန်ခံနေရတဲ့ထိုင်းနိုင်ငံငါးဖမ်းလုပ်ငန်းကဆက်လီတွေမှာစောင့်ကြည့်စစ်ဆေးနိုင်အောင်လို့ GPS နဲ့အပါအဝင်ခင်မီဆက်သွယ်မှုတွေတက်ဆင်သွားမယ်လို့လည်းပြောဆိုထားပါတယ်ရှင်
မဆုံမပြောပြပေးခဲ့တာပါရှင်အခုကတော့မြန်မာစိုးရနဲ့စစ်တပ်တို့ရဲ့မြေသိမ်းရာသိမ်းအမှုခင်းတွေကိုကြည့်ကြရအောင်ပါမြန်မာနိုင်ငံရှေ့မြောက်ပိုင်းတိုင်းရင်းသားပိုင်းလေယာမြေတွေကိုအစိုးရနဲ့စစ်တပ်ကသိမ်းပြီးစီးပွားဖြင့်လေယာစိုက်ပျိုးဖို့အတွက်ပုဂ္ဂလိကလုပ်ငန်းရှင်တွေကိုပြန်လည်ငှားရမ်းခဲ့တယ်လို့လန်ဒန်အခြေစိုက် Global Witness ကပြောဆိုလိုက်ပါတယ်လေယာမြေဧကအများဆုံးသိမ်းပိုက်ခဲ့ချိန်ဟာ2006ခုနှစ်ကဖြစ်ပြီး2013ခုနှစ်ကုန်ချိန်မှာတော့စုစုပေါင်းသိမ်းဆည်းပြီးငှားရမ်းခဲ့တဲ့လေယာမြေဧကပေါင်း9သန်းကျော်ရှိတယ်လို့လည်းအစိုးရခန်းစားကဖော်ပြပါတယ်။အကြောင်းစုံကိုတော့မတ်အင်ချင်းနိုင်ကပြောပြပေးပါမယ်ရှင်
။ Gans Cronies and Crops ဆိုတဲ့ခေါင်းစဉ်နဲ့ Global Witness ကမြန်မာနိုင်ငံအရှေ့မြောက်ပိုင်းမှာအစိုးရနဲ့စစ်တပ်ကလေယာမြေတွေအထမသိမ်းယူခဲ့တာတွေကိုလေ့လာပြီးအစိုးရခန်းစားထုတ်ပြန်ခဲ့တာပါ။အရှေ့မြောက်ပိုင်းတိုင်းဒေသဒေသမှာ2005ခုနှစ်နဲ့2006ခုနှစ်အတွင်းစစ်တပ်ကနေလေယာမြေဧကတန်းနဲ့ချီပြီးအတင်းအထမသိမ်းဆည်းခဲ့ပြီးနောက်စီးပွားရေးလုပ်ငန်းရှင်တွေကိုပြန်လည်ငှားရမ်းပြီးအမျက်အစွန်းတွေယူခဲ့တယ်လို့အစိုးရခန်းစားမှဖော်ပြထားပါတယ်။မြန်မာနိုင်ငံကလေယာမြေတော်တော်များများကိုစစ်တပ်ကသူတို့ရဲ့ကိုကြိုးခံစားဖို့အတွက်အတင်းအဓမ္မသိမ့်ပိုက်ပြီးစီးပွားရှာနေတဲ့ကိစ္စတွေကိုလွတ်တော်မှာတင်ပြဆွေးနွေးခဲ့ပေမဲ့ဖြေရှင်းမပေးနိုင်သေးဘူးလို့လူခွင့်ရေးရှိနေကြီးဦးအောင်သိန်းကပြောပါတယ်
မြန်မာနိုင်ငံတနိုင်ငံလုံးနဲ့ခြုံကြည့်မယ်ဆိုရင်တော့ဖ ီလေးအမြင့်သိမ်းခံတဲ့ပြဿနာဒီနေ့အဓိကပြဿနာပဲကျွတ်တော်လည်းဒီဟာကိုတိကျကျဖြည့်ရှင်းဆောင်ရပေးနိုင်ရမရှိဘူးလို့အစိုးရကလည်းအဲ့ဟာအတွက်ကိုကံကြွဖြည့်ရှင်းပေးတယ်ဆိုရယ်တိကျကျဖြည့်စုခုတော့မထုတ်နိုင်ဘူးသူစစ်တပ်တွေကလည်းလေးအမြင့်ကိုပိန်းတယ်လို့ကျွန်တော်တော်များများပြည်ပါစစ်တပ်ကစီးပွားရေးထူထောင်ပြီးလုပ်နေတာပေါ့ဗျာ
Global Witness ရဲ့အစီရင်ခံစာမှာမြန်မာနိုင်ငံအရှိန်မြောက်ပိုင်းမှာ2000ပြည်နှစ်လယ်ပိုင်းကစပြီးတိုင်းရင်းသားတောင်သူတွေရဲ့လယ်ယာမြေတွေကိုစစ်တပ်နဲ့အာဏာပိုင်တွေကအတင်းအဓမ္မသိမ်းပိုက်ခဲ့ပြီးသူတို့နဲ့နှိစက်တဲ့စီးပွားရေးခရိုနီလုပ်ငန်းရှင်ကြီးတွေကိုငှားယမ်းပြီးတော့ရာဘာလုပ်ငန်းကိုလုပ်ကင်ခွင့်ပြုခဲ့တယ်လို့ဖော်ပြထားပါတယ်။ဒီမြေယာတွေကိုအတင်းအဓမ္မသိမ်းပိုက်ခဲ့တဲ့ကိစ္စမှာစစ်တပ်နောက်တစ်ခါလက်ရှိစိုက်ပျိုးရေးဝန်ကြီးဦးမြင့်လှိုင်အပြင်လက်ရှိအာဏာရပါတီဖြစ်တဲ့ကြန့်ခိုင်ဖွံ့ဖြိုးရေးနဲ့စိန်ဝှက်မုံကုမ္ပဏီတို့ပါဝင်ပတ်သက်နေကြောင်း Global Witness ရဲ့စုံစမ်းမှုတွေအရတွေ့ရှိထားတယ်လို့ဆိုပါတယ်။ Global Witness အဖွဲ့အနေနဲ့ဒီနေ့ February လကကုမ္ပဏီကိုဆက်သွယ်မေးမြန်းရမှာကုမ္ပဏီပိုင်ရှင်ဖြစ်သူဦးမောင်မြင့်ကဒီဆွဆွဲချက်တွေဟာမှန်ကန်ခြင်းမရှိကြောင်းနဲ့ကောလာဟလတာဖြစ်ကြောင်းတုံ့ပြန်ပြောဆိုခဲ့တယ်လို့အစိုးရကစာမှာဖော်ပြထားပါတယ်။2013ခုနှစ်အကုန်လောက်ရောက်ချိန်မှာအတင်းအဓမ္မသိမ်းယူထားတဲ့လေယာဉ်မြေဧကပေါင်း5တန်းကျော်လောက်ရှိနေပြီးစီးပွားရေးကုမ္ပဏီတွေကိုအာဏာပိုင်တွေကပြန်လည်ငှားယမ်းခဲ့တယ်လို့ဆိုပါတယ်။အများစုကတော့ရာဘာစိုက်ပျိုးရေးလုပ်ငန်းလုပ်ကင်နေကြောင်းရေးသားထားပါတယ်။ဒါအပြင်တောင်သူတွေဘက်ကသူတို့စိုက်ပျိုးနေတဲ့မြေတွေအသိန်းခံရချိန်မှာလေယာဉ်မြေအခွန်ဆောင်ထားတဲ့ပြေစာဖြတ်ပိုင်းတွေကိုပြပေမဲ့68ရာခိုင်နှုန်းလောက်ဟာရော့ကျေးမရခဲ့ကြဘူးလို့ဆိုပါရယ်အခုလိုတောင်သူတွေစိုက်ပျိုးလုပ်ကင်စားတောက်တဲ့လေယာဉ်မြေတွေကိုသိမ့်ပိုက်ပြီးအခြားမြေယာတွေကိုအစားထိုးပြန်မပေးနိုင်ဘူးဆိုရင်တောင်သူလယ်သမားပြည်တနာဟာကြီးမားနေမှာဖြစ်တယ်လို့ဦးအောင်သိန်းကပြောပါရယ
်ဒီသူတို့လေယာဉ်မြေကိုလိုအပ်ချက်အသိန်းရဆိုစားလေယာဉ်မြေကိုသူတို့အကောင့်တွေပေါ်ပြီးတော့သူတို့လုပ်ကံကိုပြန်ပေးဖို့သူတို့လိုချင်တာပဲငွေကြီးပေးလို့သူတို့ကဒီငွေကြီးပုံမှာလေသူတို့ဘလို့မှသူတို့လုပ်ကံစားတော့တတ်တာမဟုတ်ဘူးအဲ့တော့နေရာမြာသူတို့ရဲ့ဘဝပေါ့နော်သူတို့ရဲ့ဒါအဓိကအားထားရအလုပ်တစ်ခုဖြစ်တဲ့အားထားရလုပ်ငန်းတစ်ခုဖြစ်တဲ့ဒီနေရာမြေကိုသိမ့်ယူပြီးတော့အခြားနေရာမြေကိုပြန်စားဖို့မပေးနိုင်ကြရတော့ဒီနေရာမှာပြဿနာတွေရှိနေဦးမှာပဲ
ဒီအစီရင်ခံစာကိုပြုစုဖို့ရှမ်းပြည်အရှိမြောက်တရုတ်နိုင်ငံနယ်စပ်တဝိုက်ကဒေသတွေမှာစုံစမ်းလေ့လာခဲ့တာဖြစ်ပြီးရွာပေါင်း12ရွာကတိုင်းရင်းသားတောင်သူပေါင်း124ဦးကိုလူတွေ့မေးမြန်းခဲ့တာဖြစ်တယ်လို့ Global Witness အဖွဲ့ကပြောပါတယ်ရှင
်။မယင်ချင်တိုင်းစူးစီးတင်ပြပေးခဲ့တာပါ။အခုကတော့ဒီနှစ်အတွင်းမှာကျင်းပမယ်လို့ပြောဆိုထားတဲ့ရွေးကောက်ပွဲအတွက်မီဒီယာတွေဘာတွေများပြင်ဆင်နေကြပြီလဲဆိုတာကိုကြည့်ကြရအောင်ပါ။ဒီနှစ်နှောင်းပိုင်းမြန်မာနိုင်ငံမှာကျင်းပမဲ့ရွေးကောက်ပွဲကိုစောင့်ကြည့်သတင်းယူကြမဲ့သတင်းသမားတွေအတွက်လက်ဆွဲစာအုပ်တို့ကိုပြည်ရင်းပြည်ပစာနယ်ဇင်းသမားတွေထုတ်ဝေဖို့စီစဉ်နေကြပါတယ်။1990ပြည်နှစ်နှောင်းပိုင်းပထမဆုံးအကြိမ်ရတအစိုးရလက်အောက်မှာကျင်းပမဲ့ရွေးကောက်ပွဲမှာမီဒီယာသမားတွေအတွက်အထောက်အကူဖြစ်စေဖို့ရည်ရွယ်ပြီးမြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီနဲ့နိုင်ငံတကာမီဒီယာပံ့ပိုးရေးအဖွဲ့ IMS တို့ရွေးကောက်ပွဲဆိုင်ရာလက်ဆွဲစာအုပ်ထုတ်ဝေဖို့စီစဉ်နေကြတာဖြစ်ပါတယ်။အပြည့်အစုံကတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုထက်အောင်ကပြောပြပေးမှာပဲရှင်
။မြန်မာနိုင်ငံမှာလာမယ့်နိုဝင်ဘာလဇန်မှကျင်းပပြုလုပ်မယ့်ရွေးကောက်ပွဲမှာမီဒီယာသမားတွေအတွက်ရွေးကောက်ပွဲဆိုင်ရာလက်ဆွဲစာအုပ်ကိုလာမယ့်မေလ3ရက်နေ့ကမ္ဘာစာနယ်ဇင်းနေ့မှာမြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီနဲ့နိုင်ငံတကာမီဒီယာပံ့ပိုးရေးအဖွဲ့ IMS တို့ပူးပေါင်းပြီးထုတ်ဝေတော့မှာဖြစ်ပါတယ်။ဒီစာအုပ်ထုတ်ဝေရတဲ့အကြောင်းရင်းကိုတော့စာနယ်ဇင်းကောင်စီအဖွဲ့ဝင်ကိုစောတက်ထွေးကအခုလိုပြောပါတယ်။
အဓိကကတော့ရွေးကောက်ပွဲမှာမဲယုံနေစီကိုသွားမယ်ကျွန်တော်တို့ဒီ election campaign နေစီကိုသွားတယ်ဆိုတော့သတင်းသမားဟာဘယ်နေရာဘယ်ကဏ္ဍကနေပြီးတော့မှသတင်းကိုအနေကင်းစွာလုံခြုံစွာယူလို့ရတယ်ဆိုတော့ဖြစ်စေရတဲ့ပြီးတော့ကျွန်တော် election reporting handbook တမမို့ guideline ကိုကျွန်တော်ကဖြစ်အောင်ကျွန်တော်ကလုပ်မယ်ဒီဟာကိုမေလ3ရက်နေ့ War Press Freedom Day မှာမီဒီယာသမားတွေလက်ထက်ကိုရောက်ပို့မယ်ဆိုတော့ကျွန်တော်တို့စိတ်ကူးပြီးတော့
အတိုက်ခံပါတီမျိုးသားဒီမိုကရေစီအဖွဲ့ချုပ်တခဲနဲ့နိုင်ရခဲ့ပြီးအနာလွှဲမပေးခဲ့တဲ့1990ပြည့်ရွေးကောက်ပွဲနောက်ပိုင်းဒီမိုကရေစီနီးလန်းကျတဲ့ရွေးကောက်ပွဲတရက်ကိုကျင်းပပြုလုပ်မှာဖြစ်တဲ့အတွက်မဲဆန္ဒရှင်ပြည်သူလူထုအတွက်မီဒီယာသမားတွေဟာအဓိကအခန်းကဏ္ဍမှာပါဝင်တယ်လို့နိုင်ငံတကာမီဒီယာပံ့ပိုးရေးအဖွဲ့က Center for Law and Democracy ရဲ့အမှုဆောင်ဒါရိုက်တာ Toby Mandel ကခုလိုဆိုပါတယ်
Yeah, I mean, the critical role of the media in any election, but of course for Myanmar, this is the first democratic election for a very long time. So
ရွေးကောက်ပွဲတိုင်းမှာမီဒီယာသမားတွေရဲ့အခန်းကဏ္ဍဟာအလွန်အရေးပါအရာရောက်ပါတယ်။အထူးသဖြင့်မြန်မာနိုင်ငံဟာနှစ်ပေါင်းများစွာကြာပြီးမှဒီမိုကရေစီနီးကျတဲ့ရွေးကောက်ပွဲတစ်ခုကိုပြုလုပ်မှာဆိုတော့ပိုလို့တောင်အရေးကြီးပါတယ်။အခြေခံအားဖြင့်တော့မီဒီယာသမားတွေဟာရွေးကောက်ပွဲနဲ့ပတ်သက်တဲ့အချက်အလက်တွေရွေးကောက်ပွဲဆိုတာဘာကိုဆိုလိုတာလဲ၊ဘလို့မဲပေးကြရမလဲဆိုတာတွေမဲပေးမဲ့ပြည်သူလူထုတွေကိုနားလည်အောင်ကူညီဆောင်ရွက်ပေးပါတယ်။ပိုပြီးအရေးကြီးတာကတော့ရွေးကောက်ပွဲရဲ့အရေးပါအရာရောက်ပုံတွေနဲ့လူမှုအတိုင်းဝိုင်းကြားမှာရွေးကောက်ပွဲအကြောင်းပိုပြီးတွင်တွင်ကြဲကြဲသိအောင်မီဒီယာကဆောင်ရွက်ပေးနိုင်ပါတယ်။ဒါတွေသာမကမဲဆန္ဒရှင်တွေကိုနိုင်ငံရေးပါတီတွေအပါအဝင်ဝင်ရောက်ရွေးခံမဲ့ကိုယ်စားလှယ်လောင်းတွေနဲ့ပါချိတ်ဆက်ပေးနိုင်ပါတယ်။အမျိုးမျိုးသောပါတီတွေကမူဝါဒမျိုးစုံကိုလည်းပြည်သူတွေသိအောင်လှုံ့ဆော်ပေးကြပါတယ်။မဲဆန္ဒရှင်တွေရွေးကောက်ပွဲနဲ့ဆိုင်တဲ့တည်င်းအရင်းမြစ်တွေတရားဖို့အတွက်မီဒီယာသမားတွေကအဓိကအခန်းကဏ္ဍမှာပါဝင်ပါတယ်
။ဒါပေမဲ့အခုလိုစာအုပ်ထုတ်ဝေတာဟာရွေးကောက်ပွဲကော်မရှင်နဲ့စာနယ်ဇင်းကောင်စီယာယီအဖွဲ့တို့ပူးပေါင်းပြီးတည်င်းသမားတွေကိုချုပ်ကိုင်တာမျိုးဖြစ်မလားဆိုပြီးတချို့ကစိုးရိမ်နေကြပါတယ်။အဲ့ဒီဝေဖန်ချက်တွေအပေါ်မှာတော့ကုစောတက်ထွေးကအခုလိုတုံ့ပြန်ပါတယ်
။ရွေးကောက်ပွဲသွားပြီးတော့တည်င်းယူတဲ့မီဒီယာသမားတွေမှာကာကွယ်ပေးမဲ့ helmet လိုမျိုးဒီစာအုပ်ကိုဖြစ်စေခြင်းနဲ့ပဲလုပ်တာပါ။ဒါပေမဲ့အများထင်တယ်လို့ကျွန်တော်တို့ကရွေးကောက်ပွဲကော်မရှင်နဲ့စာနယ်ဇင်းကောင်စီယာယီနဲ့ပေါင်းပြီးတော့ဒီစာအုပ်ကိုပြုစုတာပေါ့ပ
ါမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးရည်ချိန်ကိုမှတ်ချောက်တင်နိုင်မဲ့ဒီရွေးကောက်ပွဲကိုနိုင်ငံတကာကလည်းအထူးစိတ်ဝင်စားနေကြပါတယ်လွှတ်တော်ကိုယ်စားလှယ်လောင်းနေတဲ့မဲဆန္ဒရှင်တွေအကြားပေါင်းကူးဆက်သွယ်ပေးရေးမှာအခရာကျလာတဲ့သတင်းသမားတွေအတွက်ထုတ်ဝေမဲ့ဒီလက်ဆက်စာအုပ်ပြုစုရေးကိုအထက်မြန်မာပြည်မီဒီယာသမားတွေနဲ့မန္တလေးမြို့မှာလည်းဆွေးနွေးခဲ့ပြီးဒီနေ့ရန်ကုန်မြို့မှာလည်းသတင်းသမားတွေစီကအကြံပေးချက်လက်တွေကိုတောင်းခဲ့တယ်လို့မော်လမြိုင်မြို့မှာလည်းဆွေးနွေးပွဲတည့်ရက်ကျင်းပဖို့ရှိပါတယ်ခင်ဗျာ
ရန်ကုန်ခြေဆိုင် VOA သတင်းတောက်ကိုထက်အောင်ရဲ့သတင်းပေးပို့ချက်ပါရှင်။တနင်္လာနေ့ညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲ။ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့ညနေခင်းရေဒီယိုအစီအစဉ်ကလည်းမကြာခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်နဲ့ပြီးမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိ Asia Set 7ဂျူရုကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာမို့ဖမ်းယူကြည့်ရှုနိုင်ကြပါလိမ့်ရှင်။ VOA ကနေနောက်2နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလံမီတာ190တို့ကနေဖမ်းယူနိုင်နိုင်ကြပါလိမ့်ရှင်။ကတော့အစည်းအဝေးနဲ့ဆုံးသက်သေးခင်ကြံနေသေးတဲ့အချိန်တွေမှာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပေးပါမယ
်ဆွစ်ဇာလန်နိုင်ငံမှာအီရန်ရဲ့နျူကလ িয়ার အစည်းအဝေးတွေနဲ့ပတ်သက်ပြီးဆွေးနွေးရမှာအဓိကဆွေးနွေးဖို့အတွက်လိုအပ်တဲ့ပြဿနာကြီး၃ရပ်အတွက်အကျိန်းနဲ့ဆွေးနွေးနေကြတယ်လို့အမေရိကန်ရဲ့အနောက်နိုင်ငံညှိနှိုင်းရေးမှူးတွေကပြောပါတယ်အီရန်ရဲ့နျူကလ িয়ার အစည်းအဝေးတွေအတွက်မူပေါင်းချမှတ်နိုင်မှုမနေ့ပိုင်းအင်္ဂါတက်မှတ်ရမှာအပြီးလှုပ်ဆောင်နိုင်အောင်အီရန်နိုင်ငံခြားရေးဝန်ကြီးနဲ့အမေရိကန်ဗြိတိန်တရုတ်ပြင်သစ်ရုရှားဂျာမနီနိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေကြိုးစားနေကြပြီးဒီကနေ့လဲဆွစ်ဇာလန်နိုင်ငံလူဇန်းမှာဆက်ပြီးဆွေးနွေးနေကြတာဖြစ်ပါတယ်။နိုင်ဂျီးရီးယားနိုင်ငံရွေးကောက်ပွဲတာဝန်ရှိသူတွေတမရရွေးကောက်ပွဲရလကျင်းနံမှာကိုနိုင်ဂျီးရီးယားပြည်သူတွေကဒီကနေ့ဆောင်ဆိုင်နေကြတာပါ။ပြည်내သီးသီးကမဲရီကိုဒီကနေ့နေ့လယ်ကစပြီးစုဆောင်ရေးတက်သားမယ်လို့နိုင်ဂျီးရီးယားရွေးကောက်ပွဲကော်မရှင်ကပြောကြားလိုက်ပါတယ်။အမေရိကန်အောက်လွှတ်တော်အနည်းစုမှများခေါင်းဆောင်နန်စီပလိုစီဦးဆောင်တဲ့အမေရိကန်ပါတီကြီးနှစ်ရက်ရဲ့ကိုယ်စားလှယ်ဖွဲ့ဟာဗုဒ္ဓဘူးနေ့မှာမြန်မာနိုင်ငံကိုလာရောက်မှာဖြစ်ပါတယ်။မြန်မာနိုင်ငံကိုလာရောက်စဉ်နေပြည်တော်နဲ့ရန်ကုန်မြို့တွေကိုတွားရောက်ပြီးအစိုးရတာဝန်ရှိသူတွေနဲ့ကတခြားလူမှုအဖွဲ့အစည်းတာဝန်ရှိသူတွေနဲ့မှတွေ့ဆုံမှာဖြစ်ပါတယ်။ဒီကနေ့တနင်္လာနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဒက္ကမှာလူသုံးဦးကစာရေးဆရာဘလော့ဂါတအုပ်ကိုဓာတ်နဲ့ခုတ်တက်ခဲ့ပါတယ်။ဒီမှုနဲ့ပတ်သက်ပြီးတန်လျာရှိသူ3ဦးတည်းကနှုတ်ကိုဖမ်းထားနိုင်ပြီးသူတို့ဟာဘာသာရေးကျောင်းကကျောင်းသားတွေဖြစ်တယ်လို့ရဲကပြောပါတယ်။မွတ်စလင်ဘာသာဝင်အများစုနေထိုင်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာလွတ်လပ်စွာစင်စားတွေးခေါ်မှုတံမိုးထားတဲ့စာရေးဆရာတွေခုရက်ပိုင်းတွင်တိုက်ခိုက်မှုတွေရှိနေပါတယ်။
သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကြီးညာပေးခဲ့တာပါဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်အင်ဂျင်နီယာကတော့ရှောင်းကန်ချန်ဖြစ်ပါတယ်ရှင် VOA American တန်ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိထုတ်လွှင့်ပေးခဲ့တာပါနောက်2နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.